မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေနဲ့ပတ်သက်လို့နိုင်ငံတကာကအထင်လွဲမှားမှုတွေကိုအင်ဒိုနီးရှားသမ္မတကရှင်းပြခဲ့တယ်လို့မြန်မာအစိုးရကပြောပါရယ်မြန်မာနိုင်ငံကိုနှစ်ရက်ကြာတရားဝင်လာရောက်လဲပတ်ခဲ့တဲ့အင်ဒိုနီးရှားသမ္မတဆူစီလိုဘန်ဘန်ယူဒိုယိုနိုကမြန်မာနိုင်ငံရဲ့အခြေအနေတွေနဲ့ပတ်သက်ပြီးနားလည်မှုလွဲမှားနေတဲ့အချက်တွေကိုမကြသေးခင်တော့ကကျင်းပခဲ့တဲ့ OIC အစ္စလမ်ဘာသာကိုးကွယ်တဲ့နိုင်ငံများအဖွဲ့အစည်းအဝေးအတွင်းမှာရှင်းလင်းပြောကြားခဲ့တယ်လို့မြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံစဉ်မှာပြောကြားခဲ့တာပါအင်ဒိုနီးရှားသမ္မတဟာသူ့မြန်မာနိုင်ငံမှာရှိနေစဉ်အတွင်းနှစ်နိုင်ငံကုန်သွယ်ရေးတွန်းမြင့်ရေးအပါအဝင်နားလည်မှုစာချုပ်လွှာတွေကိုလည်းလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ပါအင်ဒိုနီးရှားသမ္မတဆူစီလိုဘမ်ဘမ်ယူရိုယူနိုဦးဆောင်တဲ့အင်ဒိုနီးရှားကိုယ်စားလှယ်ဖွဲ့ဟာမြန်မာနိုင်ငံကအင်္ဂါနေ့ကရောက်ရှိလာခဲ့ပြီးတော့ဒီကနေ့ဗုဒ္ဓနေ့မှာပြန်လည်ထွက်ခွာသွားကြတာပါသမ္မတယူရိုယူနိုရဲ့ဒီခေတ်စဉ်ဟာအဓိကအားဖြင့်တော့ဒေတာတွေနဲ့နိုင်ငံအကြားစီးပွားရေးတွန်းမြင့်လှုပ်ဆောင်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်ရောက်လာတာလို့ပြောလို့ရနိုင်ပေမဲ့မြန်မာနိုင်ငံမှာမကြသေးခင်ကဖြစ်သွားခဲ့တဲ့လူမျိုးရေးဘာသာရေးဆန်တဲ့ပဋိပက္ခတွေကိုလည်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်မကြခင်ကပြုလုပ်ခဲ့တဲ့ OIC အစ္စလမ်ဘာသာကိုးကွယ်တဲ့နိုင်ငံများအဖွဲ့အစည်းအဝေးအတွင်းမြန်မာနိုင်ငံနဲ့ပတ်သက်လို့နားလည်မှုလွှဲမှားနေတဲ့နိုင်ငံတွေကိုသမ္မတယူရိုယူနိုကရှင်းလင်းပြောကြားခဲ့တယ်လို့သမ္မတဦးသိန်းစိန်နဲ့တွေ့ဆုံစဉ်ပြန်လည်ပြောကြားခဲ့တဲ့အကြောင်းပြည်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးတဦးလည်းဖြစ်သမ္မတပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးရထွက်က VOA ကိုပြောပါတယ
်အဓိကအဖြစ်တော့ဒီရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအစိုးရရဲ့ဖြည့်ရှင်းဆောင်ရွက်နေတဲ့ဟာတွေကိုသူတို့နားလည်တယ်သူမကြခင်က OIC စီဝတ်တဲ့ခါမှာလည်းမြန်မာနိုင်ငံအခြေအနေပတ်သက်ပြီးတော့နားလည်မှုလွဲမားနေတဲ့နိုင်ငံတွေကိုလည်းမြန်မာနိုင်ငံရဲ့အခြေအနေတွေကိုသူရှင်းပြခဲ့တယ်ဆိုတော့ကျွန်တော်တို့ပြောပါတယ်
။ကမ္ဘာမှာအစ္စလမ်ဘာသာကိုးကွယ်သူအများဆုံးနိုင်ငံလည်းဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာစစ်အာဏာရှင်စနစ်အောက်ကနေဒီမိုကရေစီစနစ်ကိုအသွင်ကူးပြောင်းစဉ်ကာလတုန်းကလည်းလက်ရှိမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ပဋိပက္ခတွေနှီးတူမတူညီတဲ့အဖွဲ့အစည်းအုပ်စုတွေအကြားနားလည်မှုလွှမ်းမိုးတာတွေရှိခဲ့တဲ့အတွက်အဲ့ဒီအတွေ့အကြုံတွေမြန်မာနိုင်ငံကိုမျှဝေလိုတဲ့အကြောင်းလဲအင်ဒိုနီးရှားသမ္မတကပြောခဲ့တယ်လို့ဆိုပါတယ်
နောက်ပြီးတော့သူတို့အင်ဒိုနီးရှားနိုင်ငံမှာလည်းဒီလိုပဲကျွန်တော်တို့ဒီမတူညီတဲ့အုပ်စုတွေကြားမှာပြဿနာတွေဖြစ်ခဲ့တဲ့အတွေ့အကြုံတွေရှိပါတယ်။ရှိတဲ့အတွက်ကြောင့်မလို့အဲ့ဒီကိစ္စသူတို့ရဲ့အတွေ့အကြုံတွေကိုလည်းကျွန်တော်တို့နဲ့မျှဝေပေးနိုင်ပါတယ်ဆိုပြီးတော့ပြောတာတော့ရှိပါတယ်ခင်ဗျ။သူတို့နိုင်ငံအနေနဲ့လည်းဒီမိုကရေစီအတွင်းကူးပြောင်းရေးကိုလုပ်တဲ့အချိန်တုန်းကဒီလိုမျိုးမတူညီတဲ့အုပ်စုတွေကြားထဲမှာပဋိပက္ခဖြစ်ခဲ့တဲ့အခြေအနေရှိတယ်အဲ့ဒါတွေကိုလည်းသူတို့ဒီလိုပဲဖြေရှင်းခဲ့ရတယ်ရှိပါတယ်အဲ့ဒီအတွေ့အကြုံတွေကိုတော့ကျွန်တော်တို့ကမျှဝေပေးနိုင်ပါတယ်ဆိုပြီးတော့ပြောတာရှိပါတ
ယ်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဘာသာရေးဆိုင်ရာအဓိကယုံတွေကဒေတာတွင်းနိုင်ငံတွေကိုပါကြည့်ရရိုက်လာနိုင်တယ်လို့သူ့အနေနဲ့ယူဆတာကြောင့်မြန်မာနိုင်ငံကိုရောက်တဲ့အခါဒီကိစ္စကိုကင်ထွယ်ဖြေရှင်းဖို့မြန်မာအစိုးရအာဏာပိုင်တွေကိုတိုက်တွန်းသွားမယ်လို့စင်ကာပူနိုင်ငံမှာကျင်းပတဲ့စီဝေးဝဲတစ်ခုအတွင်းသမရယူရိုယူနိုကပြောကြားခဲ့ပေမဲ့လည်းမြန်မာအစိုးရခေါင်းဆောင်ပိုင်းနဲ့တွေ့တဲ့အခါမှာတော့အဲ့ဒီလိုပြောဆိုခဲ့တာမျိုးမကြားသိရပါဘူးမြန်မာအစိုးရဘက်ကတော့သူတို့လက်ရှိလှုပ်ဆောင်နေတဲ့နိုင်ငံရေးစီးပွားရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေနောက်ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့ပဋိပက္ခတွေနောက်ပိုင်းအစိုးရကလှုပ်ဆောင်နေတဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေအကြောင်းအင်ဒိုနီးရှားသမရကိုပြန်လည်ရှင်းပြခဲ့တယ်လို့ဦးရထွက်ကဆက်ပြောပါတယ
်ကျွန်တော်တို့ဘက်ကတော့ပထမမြန်မာနိုင်ငံမှာလှုပ်နေတဲ့နိုင်ငံရေးစီးပွားရေးပြည်ပြင်ပြောင်းလဲမှုအခြေအနေတွေကျွန်တော်တို့ရှင်းပြပါတယ်နောက်တစ်ခါနိုင်ငံခြားမှာကျွန်တော်တို့ဆက်ပြီးတော့မှပူးပေါင်းဆောင်ရွက်သွားနိုင်တဲ့စီးပွားရေးအလားအလာကိစ္စတွေကျွန်တော်တို့ပြောပါတယ်ခင်ဗျကျွန်တော်တို့နိုင်ငံမှာဒါရီယာဒီမတူကွဲခြားတဲ့ဘာသာတွေဟာအရင်ဆုံးနဲ့အတူတူနေထိုင်ခဲ့ကြတယ်ဒီခုချိန်မှာတော့ဒီမမဟုတ်တဲ့ရာဇဝတ်မှုကြောင့်ဒီလိုဖြစ်ပေမဲ့လည်းအများစုကဒီလိုရှင်တွဲပြီးတော့အတူနေထိုင်နေမြန်မာနိုင်ငံမှာလည်းဖွဲ့စည်းပုံအခြေခံဥပဒေအရဒီလွတ်လပ်စွာကိုယ်ကွယ်ခွင့်ကိုပေးထားပြီးဖြစ်တယ်အခိုင်အမာနယ်မှာလည်းကျွန်တော်တို့ကူညီပေးကိစ္စတွေအားလုံးကိုဘိုးမချမိမှာကျွန်တော်တို့အခုဒီဒုက္ခတွေကိုဘိုးကအောင်ရောက်ရေးကိစ္စဒီအားလုံးကိုလုပ်နေတယ်ဆိုတာကိုကျွန်တော်ပြန်ပြီးတော့ရှင်းပြပါတယ်
ရခိုင်ပြည်နယ်အတွင်းဖြစ်သွားခဲ့တဲ့လူမျိုးရေးပဋိပက္ခတွေနောက်ပိုင်းအင်ဒိုနီးရှားနိုင်ငံကမြန်မာနိုင်ငံဆိုင်ရာအထူးတန်တမာခန့်အပ်ပြီးကူညီထောက်ပံ့မှုတွေလည်းပို့ပေးနေတာမှာနောက်ထပ်အကူအညီတွေဆက်ပေးသွားဖို့အတွက်လည်းအင်ဒိုနီးရှားသမ္မတကပြောကြားခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံမိထီလာမြို့မှာဖြစ်သွားခဲ့တဲ့နောက်ဆုံးပဋိပက္ခတွေအပါအဝင်မြန်မာနိုင်ငံအတွင်းမကြခင်ကာလတွေတုန်းကဖြစ်သွားခဲ့တဲ့လူမျိုးရေးဆန်တဲ့ပဋိပက္ခတွေကို ONC အနေနဲ့ကိုယ်စားလှယ်လို့စုံစမ်းလို့တဲ့အကြောင်းမြန်မာအစိုးရကိုတောင်းဆိုခဲ့တဲ့ကိစ္စနဲ့ပတ်သက်လို့လည်းဦးရထွက်က
ဒါကျွန်တော်နိုင်ငံရဲ့ပြည်တွင်းရေးကိစ္စဖြစ်ပါတယ်ကျွန်တော်နိုင်ငံကစနစ်ကြကိုက်တွယ်ဖြစ်ရှင်းနေပါလေဘယ်နိုင်ငံနိုင်ငံတကာအဖွဲ့အစည်းမှာလာပြီးတော့မှစုံစမ်းစစ်ဆေးတာတို့ဝင်ရောက်ဖြစ်ရှင်းပြီးတော့လုပ်ဖို့အကြောင်းမရှိပါဘူးဒါကျွန်တော်တို့ရဲ့ချုပ်ချာအာဏာပိုင်အခွင့်အရေးဖြစ်ပါတယ်
တမရယူရိုယူနိုမြန်မာနိုင်ငံမှာရှိနေစဉ်အတွင်းရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်ရေးလူဆွမ်းရည်မြင့်တင်ရေးစံကုန်သွယ်မှုစတဲ့နားလည်မှုစာကြုံလာတွေကိုလက်မှတ်ရေးထိုးခဲ့တဲ့အပြင်တခြားရင်းနှီးမြှုပ်နှံမှုနဲ့ဆွမ်းအင်ကဏ္ဍတွေကိုလည်းဆွေးနွေးကြတယ်လို့သိရပါတယ်။အင်ဒိုနီးရှားနဲ့မြန်မာနိုင်ငံတို့ဟာနိုင်ငံရေးသမိုင်းကြောင်းအရာရောမတူကွဲပြားတဲ့လူမျိုးစုပြဿနာတွေနဲ့ရင်ဆိုင်တဲ့နေရာမှာရောတူညီမှုရှိတယ်လို့သုံးသပ်သူပညာရှင်တွေကယူဆထားကြတာဖြစ်ပါတယ်ခင်ဗျာ။